မြန်မာနိုင်ငံမှာအရေးပေါ်အခြေအနေကြီးညာလိုက်ပြီးခုခံစစ်ဆင်နွှဲဖို့အန်ယူဂျီမျိုးသားညီညွတ်ရေးအစိုးရကတိုက်တွန်းလိုက်တဲ့အပေါ်ကုလသမဂ္ဂလူ့ခွင့်ရေးထူးခြားစေဟောင်းနေပါဝင်နိုင်ငံတကာတိုင်ဝန်ကစိုးရိမ်နေပါတယ်ခုခံစစ်ဆင်နွှဲဖို့ကြီးညာလိုက်တဲ့အပေါ်စိတ်မကောင်းဖြစ်ရရောင်းတဲ့ဆင်အနာသိမ့်ပြီးနောက်ပိုင်း9လလောက်အတွင်းအကြမ်းဖက်နှိမ်နှင်းမှုတွေပေါ်နိုင်ငံတကာကတုံ့ပြန်မှုပြက်ကွက်နေတဲ့အတွက်အန်ယူဂျီနဲ့လူလူကြားစိတ်ပြက်လက်ပြက်ဖြစ်နေတဲ့အခြေအနေအပေါ်နားလည်သဘောပေါက်တဲ့အကြောင်းလဲမြန်မာနိုင်ငံဆိုင်ရာထူးချံပြီးကောင်စီ SACM ကပေါ်လူနေမှာထုတ်ပြန်ချက်ပြောဆိုလိုက်တာပါသူချန်ပီကောင်စီဖွဲ့ဝင်သူဖြစ်တဲ့ခရစ်စီဒိုတီကတော့အချမ်းဖက်လို့ရဟာမြန်မာပြည်သူတွေဘေးဒုက္ခကြုံနေရတဲ့အကြောင်းရင်းဖြစ်ပြီးအဖြေမုတ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။အန်ယူဂျီရဲ့ဆုံးဖြတ်ချက်ကိုစာနာနားလည်ပေးမယ်လဲနောက်ဆက်တွဲကြိုးဝမ်းမဲ့ရလဒ်ဒီပေါ်မှာစိုးရိမ်ကြောင်းလည်းပြောဆိုခဲ့တာပါ။သူချန်ပီကောင်စီဖွဲ့ဝင်နောက်သူဖြစ်တဲ့မာဆူကီဒရူစမန်ကလည်းအရှိတော်အရှိန်နိုင်ငံများအသင်းအာဆီယံထူးခုစေရဲ့မကြာသေးခင်ကအပြည့်ရဖို့တိုက်တွန်းကြတာလက်တွေ့ပြဿနာကိုဖြေရှင်းရမှာအထောက်အကူမဖြစ်ဘူးလို့လည်းဝေဖန်ခဲ့ပါတယ်။အန်ယူဂျီကိုအချမ်းဖက်ဖွဲ့စည်းဖြစ်သတ်မှတ်ထားတဲ့မြန်မာဆက်ရနာမဏိကတော့မကြာခင်ကုလသမဂ္ဂထူထူညီလာခံကျင်းပမဲ့အချိန်မှာနိုင်ငံတကာအာဏာစိုက်မှုရအောင်ကြိုးပမ်းတဲ့လုပ်ရည်အဖြစ်နဲ့တုံ့ပြန်ထားတာပါ။အန်ယူဂျီရဲ့ကြေညာချက်ပေါ်ဒေသတွင်းနဲ့နောက်နိုင်ငံတချို့ကလည်းစိုးရိမ်တဲ့သဘောထားတွေကိုပြောဆိုထားကြပါတယ်။